မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေပိုးပြီးတော့ဆိုးလာတာမို့လို့အမေရိကန်ပြည်ထောင်စုအနေနဲ့မိတ်ဖက်နိုင်ငံတွေနဲ့လက်တွဲပြီးစစ်ကောင်စီကိုနီးလန်းပေါင်းစုံနဲ့ဖိအားပေးနိုင်မှုအားစိုက်လှုပ်ဆောင်နေပါတယ်လို့အမေရိကန်နိုင်ငံသားရေးဌာနအတိုင်ပင်ခံ Derek Chollis က VOA ကိုပြောပါတယ် NUG အမျိုးသားညီညွတ်ရေးအစိုးရအပြင် EAO တိုင်းရင်းသားလက်နက်ကိုင်တွေနဲ့သူဒီရပိုင်းမှာတွေ့ဆုံခဲ့ပြီးတော့မြန်မာအရေးကိုဆွေးနွေးခဲ့ပါတယ်နောက်စစ်ကောင်စီကနေကျင်းပမဲ့ရွေးကောက်ပွဲကိုထောက်ခံမှာမဟုတ်ကြောင်းနဲ့မြန်မာတမတ်ကြီးဦးကျော်မိုးထွန်းကုလသမဂ္ဂမှာဆက်ပြီးတော့ကိုစားပြုဖို့ထောက်ခံတယ်လို့လည်းပြောပါတယ် Derek Chollis ကို VOA သတင်းတောက် Nikhil Chin ကတီးသက်မေးမြန်းတဲ့အချိန်မှာပြောဆိုခဲ့တာကိုကိုဝင်းမင်းကအောက်နှုတ်တင်ပြပေးထားပါတယ
်ဟုတ်ကဲ့အမေရိကန်သမ္မတဘိုင်ဒန်အနေနဲ့ကုလညီလာခံမှာမြန်မာလူခွင့်ရေးဆိုးဝါးနေမှုကိုဗိုလ်တော်ကြီးကထည့်ပြောခဲ့ပြီးတရက်ထဲမှာပဲမြန်မာတိုက်ခံခေါင်းဆောင်တွေနဲ့တွေ့ခဲ့တဲ့အမေရိကန်နိုင်ငံသားရဲ့အတိုင်ပင်ခံချိုလေးကမြန်မာနိုင်ငံထဲဆိုးဝါးလာတဲ့အခြေအနေပေါ
် We the United States are as you know are looking have already taken steps to pressure the hunter we
need to ပြောရပြီးဖို့မဖြစ်မနေလိုအပ်နေတာကျွန်တော်တို့ယုံကြည်တဲ့အကြောင်းမိဖက်နိုင်ငံတွေကိုတော်လေးရှင်းအောင်လို့မိကပြောပြခဲ့ပါတယ်ဒါကကျွန်တော်တို့တနင်္ဂနွေတွေကသုံးသက်ယုံကြည်ထားတာမဟုတ်ဘူးဆိုတော့ကိုလည်းတခြားမိဖက်တွေစီကကြားထားတာတွေအများသိရပါတယ်ဒီကြောင့်လည်းပဲအခုလိုမျိုးဖိအားပို့ပေးဖို့နီလန်ပေါင်းစုံကိုအားစိုက်ပြီးတော့ရှာဖွေနေပါတယ်သူတို့ပြတော့မြန်မာပြည်သူတွေအပေါ်မှာမြန်မာစစ်အုပ်စုလိုရတွေကပိုဆိုးလာနေလို့ပါ
ဒီအတွက်အမေရိကန်အနေနဲ့ရှေ့ဆက်လွတ်သွားမှာကိုလည်းအတိုင်ပင်ခံချိုလေးက
We decided to obviously use the critical mass of countries here
ညောကိစ္စမှာလင်းနေတဲ့တဲ့ဝင်လှုပ်ဆောင်နိုင်မှုတချို့ရအောင်လို့အရေးပါတဲ့နိုင်ငံအများကြီးနဲ့တိရတာတွဲလုပ်ဖို့ကျွန်တော်တို့ဆုံးဖြတ်ထားပါတယ်။ဘာလို့လဲဆိုတော့မြန်မာပြည်သူတွေပေါ်မှာမြန်မာစစ်ကောင်စီရဲ့အကြမ်းဖက်မှုတွေပိုဆိုးလာတာအတွက်ကျွန်တော်တို့အတော့ကိုစိတ်ပြက်လာနေလို့ပါ။နောက်ဆုံးအထူးသဖြင့်တော့ဒီပြီးခဲ့တဲ့ရက်နှင်းငယ်အတွင်းမှာကိုပဲကျောင်းကကလေးတွေကိုရဲဆက်ဆက်တတ်ဖြတ်မှုအထိဖြစ်ခဲ့ပါတယ်။ဒါကိုကျွန်တော်တို့အပြင်းထန်ရှုံးချထားပါတယ
်။ဒါအပြင်ဒီတစ်ခေါက်ကုလညီလာခံမှာအမေရိကန်ဘက်က NUG နဲ့ EAO အပါအဝင်ထူးထူးခြားခြားတွေ့ဆုံခဲ့တာတွေကိုလည်း Mr. Chollis ကပဲ
We had two sessions yesterday convening
ကျွန်တော်တို့မနေ့ကဆွေးနွေးပွဲနှစ်ခုလုပ်ပါတယ်တခုက NUG နဲ့အင်တာနက်ကတဆင်တက်တဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေပါဝင်ဒီမိုကရေစီထောက်ခံလှုပ်ရှားတဲ့ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးတာပါနောက်တစ်ခုကတော့ကုလသမဂ္ဂထွေထွေညီလာခံမှာရောက်နေတဲ့မြန်မာနိုင်ငံတည်းဖြစ်ပျက်နေတာတွေအပေါ်မှာစိတ်ဝင်စားတဲ့အရေးပါတဲ့နိုင်ငံတွေနဲ့ရှေ့ဆက်ဘလို့လှုပ်တင်နေဆိုတာကိုဆွေးနွေးတာပါအခုလိုမျိုးမြန်မာတိုက်ခိုက်ဖွဲ့တွေနဲ့တွေ့ကြတာကအလွန်ကိုတိုးတက်မှုရှိပြီးတော့လှုပ်ဖြစ်ပါတယ်ဒီပွဲက NUG ရော EAO တိုင်းသားတက်တွေပါတခါလဲပါတယ်ပထမဆုံးဆွေးနွေးပွဲမျိုးတစ်ခုဖြစ်မှထင်ပါတယ
်တစ်ချိန်တည်းမှာအခုကုလရောက်အရေးပါတဲ့နိုင်ငံများစွာနဲ့တွေ့ချိန်စစ်ကောင်စီရွေးကောက်ပွဲအပေါ်ပြောပြခဲ့တာကိုလည်း Mr. Chollis ကဆက်ပြီ
း I was very clear with them that elections have no chance of being free or fair
ရွေးကောက်ပွဲကလွတ်လပ်မျှတဖို့ခွင့်လန်းမရှိဘူးဆိုတာကိုကျွန်တော်တွေ့ခဲ့တဲ့နိုင်ငံတွေကိုရှင်းရှင်းလေးပြောခဲ့ပါတယ်ဘာလို့လဲဆိုတော့မြန်မာစစ်အုပ်စုအနေနဲ့ရွေးကောက်ပွဲလုပ်ဖို့တင့်တော်မဲ့အခြေအနေဖန်တီးပေးမဲ့အစားအားလုံးသိကြတဲ့အတိုင်းပဲနိုင်ငံရေးကျင်းသားတွေကိုတည်တံစီရင်ပြစ်တယ်နိုင်ငံသမားတွေကိုဖမ်းတယ်ထောင်ချတယ်တရားဝင်တိုက်ခန့်တွေကိုထွက်ပြေးအောင်လုပ်တယ်လीအဲ့ဒီတော့ဒီစစ်အုပ်စုအနေနဲ့နိုင်ငံတွေကပြည်ပခန့်တွေအနှံ့ပြားဖြစ်လာနေတဲ့အချိန်မှာတကယ့်ကိုဒီတိုက်မိတဝက်ခန့်ကိုပဲထိ ंछ ုတ်ထားနိုင်တဲ့အနေအထားမျိုးနဲ့ဒီရွေးကောက်ပွဲတွေကိုကျင်းပပေးနိုင်ပါမလားဆိုတာကလည်းတကယ့်ကိုမေကွန်းထုတ်ဆရာပါ
ဒါအပြင်ကုလသမဂ္ဂမှာမြန်မာကိုယ်စားလှယ်နေရာကိစ္စပေါ်မေးမြန်းရမှာလဲအတိုင်ပင်ခံချိုလေးကပဲ
The NUG I mean he is he's already representing the
သူအနေနဲ့ NUG နဲ့ဥကြုံမထွန်းအနေနဲ့ဒီကုလနေရာကနေပြီးတော့ဒီမိုစီလိုလာတဲ့တိုက်ခိုက်ရာစုတွေကိုကုစားပြုခွင့်ရထားပြီးသားပါဆိုလိုရာကအတိမတ်ပြုထားတဲ့ကုလထိုင်ခုံကိုသူရနိုင်ပြီးသားပါဒီအတွက်ကျွန်တော်တို့ထောက်ခံပါတယ
်တစ်ချိန်တည်းမှာမြန်မာကိစ္စလုံခြုံရေးကောင်စီမှတရုတ်နဲ့ရုရှားပိတ်ဆို့မှုကြောင့်အခက်အခဲရှိနေပေမဲ့ဒီလုံခြုံရေးကောင်စီပြုရင်ပြောင်းလဲတွေပါဝင်ရှေ့ဆက်လှုပ်သွားမှာကိုလည်းချိုလေးကဆက်ပြီ
း It's important for ASEAN that we support ASEAN centrality and ASEAN
မြန်မာနိုင်ငံချက်တည်းမှာ ASEAN ရဲ့ဘူအချက်ကြအရေးပါမှုနဲ့ခေါင်းဆောင်မှုကဏ္ဍကိုကျွန်တော်တို့ဘက်ကထောက်ခံပါပေးနေတာကအာဆီယံအတွက်အရေးပါပါတယ်။ဒါပေမဲ့လည်းဒီအချက်တည်းကိုအာဆီယံတစ်ခုတည်းလုံးပန်းရတာမျိုးတော့မဖြစ်သင့်ပါဘူး။တခြားနိုင်ငံတွေနိုင်ငံတကာအတိုင်းအဝန်တစ်ခုလုံးအနေနဲ့မဖြစ်မနေရှေ့ထွက်ပြီးတော့အတူဝိုင်းလုံးပန်းပေးကြဖို့တာဝန်ကိုရှိပါတယ်။ဒီအတွက်ကျွန်တော်တို့ဝိုင်းပြီးတော့ကြိုးစားပေးနေတာပါ။တခြားနိုင်ငံတွေကလည်းဝိုင်းကူညီအားပေးလာဖို့တွန်းအားပေးနေတာပါ
။တကယ်တော့ကုလသမဂ္ဂမှူးချုပ်အန်တိုနီယိုဂူတရက်စ်ကလည်းဒီပယ်ရင်ကလက်ရကုံရွာမှာကျောင်းတွင်းကလေးငယ်တွေပြစ်သက်ခံရမှုအတွက်အင်ကာနီကပြင်းပြင်းထန်ထန်ဝေဖန်ခဲ့ပြီးအခုလိုဆက်ဖြစ်လာတာပါခင်ဗျာ။